ဆွေဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဆွေဒင်ရောက်မြန်မာနိုင်ငံဘွားတွေနဲ့လည်းမကြသေးခင်ကတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးအတွက်ဝိုင်းဝန်းပံ့ပိုးကြဖို့တိုက်တွန်းသွားပါတယ်
။တိုင်းသားများနေပြီးတော့အားလုံးစုပေါင်းပြီးတော့ငါတို့မရမီငြိမ်းချမ်းရအောင်လုပ်မယ်ဆိုတဲ့တန်လိမ့်ဆန်တာချလိုက်မယ်ဆိုလို့ရှိရင်ဒီငြိမ်းချမ်းရအများများမရစေအကြောင်းပါမှမရှိပါဘူး။နောက်ဆုံးတော့ဆန္ဒပါပဲ။
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပနေချိန်တစ်ဖက်မှာလည်းလူနည်းစုတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေတာပါ။မကြသေးခင်ကပဲကချင်ပြည်နယ်ဘက်ကတိုက်ပွဲတွေကြောင့်ရာနဲ့ချီတဲ့ဒေသခံတွေထွက်ပြေးတင်းရှောင်ခဲ့ရတယ်လို့ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူအရေအတွက်ကလည်းတောင်းနေချီရှိနေပါတယ်။ဒေါက်ဆန်းစုကြည်ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ချိန်ရွာမှာဖြစ်တယ်လို့ပြောဆိုပြီးပြည်သူတွေဘက်ကလက်နက်ကင်တပ်ဖွဲ့တွေငြိမ်းချမ်းရေးကိုဥတီလာအောင်တွန်းအားပေးရမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။
ကျွန်တော်တို့နိုင်ငံမှာဆိုရင်ငြိမ်းချမ်းရေးရဖို့ဆိုတာဟာလက်နဲ့ကင်တိုင်းသားဟိုအဖွဲ့အစည်းတော်တော်များများနဲ့ကျွန်တော်တို့ကညှိနှိုင်းပြီးလုပ်နေရတာတခြားနိုင်ငံတွေမှာဆိုရင်အများကြီးငြိမ်းချမ်းရေးရဖို့ဟာအလုံးစုံတစ်ဖွဲ့နှစ်ဖွဲ့လောက်နဲ့ပဲညှိရတာအဲ့တော့ဘယ်တော့အကောင့်ထက်ပေါ်မှာလဲဆိုတာဟာဟိုကျွန်တော်တို့တခြားမပြောနိုင်ဘူးကျွန်တော်ကတော့အများဆုံးကောင့်ထက်ပေါ်ကျင်းတာပေါ့အဲ့ဒီလိုအများဆုံးကောင့်ထက်ပေါ်ဖို့ဆိုတာပြည်သူပြည်သားတွေကအလုံးဝိုင်းဝန်းပြီးကူညီရတယ်။အလုံးကငင်းချိုင်းဘက်ကိုတွန်းပေါ်ရတယ်။ဒီငင်းချိုင်းရဲ့မှာပေါင်းနေတဲ့အစုအခွဲတွေကိုငင်းချိုင်းဘက်ကိုတွန်းပေါ်ရတယ်။
ဆွေဒင်နိုင်ငံကိုရောက်နေတဲ့ဒေါက်တာဆန်းစုကြည်ကဆွေဒင်ဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းဒီကနေ့တွေ့ဆုံခဲ့ပြီးမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကျန်းမာရေးနဲ့ပညာရေးဆိုင်ရာအကူအညီလိုအပ်ချက်တွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်ရှင်။